ော်လာချင်ပါခင်ဗျာ
ဒီတစ်ပတ်ကျွန်တော်တို့တနင်္ဂနွေဆွေးနွေးပွဲစကားဝိုင်းမှာပြီးခဲ့တဲ့မတ်လကောင်ကစတင်ပြီးသမရအစ်စ်ဖြစ်တဲ့ဘူဂျိုကြီးဟောင်းဦးသိန်းစိန်ရာထူးဆက်ခံရယူလာပြီးတဲ့နောက်ပိုင်းနိုင်ငံကောင်းအကောင်းဆုံးအတွက်ဘာတွေလုပ်မယ်ညာတွေလုပ်မယ်လို့မင်းကွန်ပြောကြားသွားခဲ့ပြီးတော့အခုရက်တရကျော်လာပြီမဲ့လဲဘာမှတိတ်ပြီးတော့ထူးထူးခြားခြားမတွေ့ရသေးတာကိုကျွန်တော်တို့မြင်လာပါတယ်ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဆွေးနွေးချက်တွေဝေဖန်ချက်တွေလည်းပဲကျွန်တော်တို့ကြားရပါတယ်ဒီသမရာကြီးဦးသိန်းစိန်အနေနဲ့ကမြန်မာနိုင်ငံမှာဒီနိုင်ငံရေးတိုးတက်ပြောင်းလဲမှုအတွက်သူဒီမိုကရေစီဘက်ကိုဟလာလှမ်းမယ်လို့ပြောထားခဲ့တာအခုဘာတွေဖြစ်လာပြီလဲကျွန်တော်တို့မြင်နေတွေ့တာတော့ဘာမှထူးထူးခြားခြားလည်းမရှိသေးပါဘူးအဲ့တော့ဒီကိစ္စတွေကိုဆွေးနွေးဖို့အတွက်ကျွန်တော်နော်ဝေနိုင်ငံမှာအခြေစိုက်တဲ့ BMA မြန်မာသတင်းသက်မဲ့ကဥက္ကဋ္ဌဒေါက်တာမောင်မောင်မြင့်အဲ့ဒါအပြင် AHRC အာရှလူ့အခွင့်အရေးကော်မရှင်မြန်မာအရေးတာဝန်ခံဦးမင်းလွင်ဦးနဲ့ပြည်ထောင်နိုင်ငံမှာရှိတဲ့ BGC Burma Democratic Concern အဖွဲ့ဒါရိုက်တာဦးမျိုးသိန်းတို့ကိုဖိတ်ကြားထားပါတယ်ဒီတော့ဒီသမရာကြီးဦးသိန်းစိန်ဒီရာထူးဆက်ခံလာခဲ့တဲ့ဒီရက်ပေါင်း100မှာဘာတွေထူးခြားလာလဲဆိုတော့ဒေါက်တာမော်မြို့ကျွန်တော်စပြီးတော့မြေပြရခင်ဗျာဘယ်လိုများသုံးသပ်မိပါလဲ
ဟုတ်ကဲ့ဒီဝန်ကြီးပြောမယ်ဆိုလို့ရှိရင်တော့မကောင်းမြင်ဖြစ်နေမလားတော့မသိဘူးပေါ့နော်ဟိုသူတို့မှာပြက်ကွက်မှုတွေကြီးကျယ်တဲ့ပြက်ကွက်မှုနှစ်ခုကိုကျွန်တော်တွေ့မိပါတယ်ခင်ဗျာ
ဟုတ်ကဲ့
အဲတစ်ခုကတော့သူတို့ဆက်စားခြင်းလုပ်ပေးတဲ့အချက်ပါသူတို့ပထမဆုံးဒီအာဏာယူတဲ့နေ့မှာနေအာဏာလွှဲတဲ့နေ့မှာနေလုပ်ပေးတဲ့အချက်အဲ့ဒါကတော့နိုင်ငံရေးအကျဉ်းသမားတွေကိုဒီနိုင်ငံရေးအကျဉ်းသားတွေကိုဒီအားလုံးချွင်းချက်မရှိပြန်လွှတ်ပေးတဲ့ကိစ္စအဲ့ဒီဟာကိုသူတို့လုပ်ဖို့ဖြတ်ခွက်ခဲ့ပါတယ်။နောက်ပြက်ခွက်မှုတစ်ခုကတော့ဒီကိုယ်နိုင်ငံအတွက်မတင်လျော်တော့တဲ့ဒီခြေနောက်ကျနေဖြစ်တဲ့ဥပဒေတွေကိုချက်သိမ်းပေးဖို့ပါပဲ။ဥပမာပုံမှန်ငါးညလိုဥပဒေမျိုးတွေနောက်ပြီးတော့အစိုးရကိုဒီလူတွေကိုအာရမခိုင်းစေနိုင်ခွင့်ပေးထားတဲ့ဟိုအင်္ဂလိပ်ခေတ်ကလေးကပြဋ္ဌာန်းထားခဲ့တဲ့ဥပဒေမျိုးတွေအဲ့ဒါမျိုးတွေကိုလည်းပဲသူတို့အနေနဲ့တိတိယယောက်ဒီပြဖြတ်ဖို့အတွက်မှာအဲသူတို့နှောင့်နှေးခဲ့ပါတယ်ခင်ဗျဒါတွေကတော့ဟိုဘယ်လိုခေါင်းလဲရက်တရာအတွင်းမှာလုံနိုင်ပြီမဲ့သူတို့မလုပ်ခဲ့တဲ့အလုပ်တွေဆိုဆိုနိုင်ပါတယ
်ဟုတ်ကဲ့ခင်ဗျဟိုစွတ်တော်စည်းဝေးပွဲတွေပါတယ်ကျင်းပပြုလုပ်သွားပြီးတော့ဘာမှလည်းထူးထူးခြားခြားလည်းပဲကျွန်တော်မတွေ့ရပါဘူးဒါတော့အရင်မဆာလာခေတ်ကကြံရှိခဲ့တဲ့ဥပဒေဟောင်းတွေဒါအပြင်နာဖနာဝတာအလားစေဆိုရတွေလက်ထက်ကရှားမှတ်ခဲ့တဲ့ဥပဒေကဲဆိုအဲ့လိုအာဏာတရားမျိုးဆိုပြီးတော့ထုတ်ပြန်ခဲ့တာတွေလည်းပဲအများကြီးပဲရှိပါတယ်ဒါပေမဲ့လို့လည်းပဲအဲ့ဒီစေဆိုရဟောင်းတွေလက်ထက်ကရှိခဲ့တဲ့ဟာတွေကိုလည်းပဲဆက်ပြီးတော့ကျင့်သုံးနေပြီးဘာမှထူးခြားလာတာမတွေ့ခဲ့ရပါဘူးအဲ့တော့ဦးမင်းလွင်ဦးကတော့ရှင်းနေတဲ့အောင်နေနဲ့ဆိုဥပဒေပညာရှင်တဲ့အောင်နေနဲ့ကဲဘယ်လိုသုံးသပ်မျိုးဆိုတာပြောပါအောင်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကတော့ဒီရက်တရာပြည်သွားတဲ့အချိန်မှာသူ့အနေနဲ့လုပ်ပြီးဖို့အခက်လက်တွေအခွင့်အရေးအများကြီးရှိပါတယ်။အဲ့ဒီမှာပါလေကျွန်တော်တောက်သူလေသမားကြီးလူသမားကြီးကလေးစစ်သားတွေကြီးနောက်ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာရှိနေတဲ့လူခွင့်ရေးတွေနဲ့စပ်တင်ပြီးတော့လုပ်ပေးမယ်ဆိုရင်သူ့မှာလုပ်ပေးနိုင်တဲ့အခွင့်အရေးတွေအများကြီးရှိပါတယ်။ဒါပေမဲ့ဒါတွေကိုမလုပ်ပေးနိုင်ဘူး။ဒါတိတစ်ချက်ကျွန်တော်မြင်တယ်။နောက်ပြီးတော့တခါအစောကဟိုကိုမောင်မောင်ကြီးပြောသွားသလိုမျိုးပေါ့နော်။ကျွန်တော်တို့မြန်မာပြည်တွင်းမှာရှိတဲ့ဖိနှိပ်တဲ့ဥတွေတွေကိုဟောဖျက်သိမ်းပြီးဖို့အတွက်သူဆောင်ရွက်မယ်ဆိုလို့ရှိရင်လည်းဆောင်ရွက်နိုင်မယ်ဆိုရင်ဆောင်ရွက်နိုင်တဲ့အခွင့်အရေးသူ့မှာရှိနေတာဖြစ်တယ်။ဒါောင်လဲသူမဆောင်ရွက်နိုင်ကြဘူး။အဲ့တော့အဲ့ဒီလိုမျိုးဖြစ်တဲ့ကိစ္စကကျွန်တော်တို့တစ်ဖက်ကပြန်ကြည့်တဲ့အခါမှာဒီသမရကြီးမှာကတကယ်အာဏာတွေရှိနေလား။ဒီအာဏာတွေမရှိဘူးဆိုလို့ရှိရင်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီကသူ့ရဲ့အထက်မှာရှိနေလား။ကျွန်တော်တို့ပြန်စဉ်းစားအဲ့ဒီလိုမှမဟုတ်ဘူးဆိုလို့ရှိရင်လည်းဒီအထက်ရဲ့အထက်မှာဘယ်သူတွေရှိနေလဲဒီနိုင်ငံတနိုင်ငံကောင်းမှုအတွက်ကိုအစိုးရပြောတဲ့အချက်လက်တွေကိုလုပ်ပြီးနိုင်နေဆိုလို့ရှိရင်ကျွန်တော်တို့မြန်မာပြည်အတွက်ကတော်တော်ကောင်းသွားမယ်အခြေအနေတွေကိုဖန်တီးပြရရောက်တယ်သို့တော်လည်းပဲဒီသမရိုင်းဦးသိန်းစိန်ကိုယ်တိုင်ကတော့မဖန်တီးပြနိုင်ခဲ့ဘူးအဲ့တော့အစိုးရပြောသလိုမျိုးပါဗျာဟိုကလေးစားရိဖာနဲ့သူဘာမှမတတ်နိုင်ဘူးเนาะနောက်ပြီးတော့တခါဟောကလေးကြုံပြမှုတွေလုပ်တယ်ဟို human trafficking တွေလုပ်တယ်သူဘာမှမတတ်နိုင်ဘူးဒီဥစ္စာတွေကသူ့မှာအခွင့်အရေးမရှိလို့လားသူ့ရဲ့အခွင့်အာဏာမရှိလို့လားဒါတွေကိုကျွန်တော်တို့ပြန်စဉ်းစားတော့မယ့်အချိန်ကြီးဖြစ်နေပြီဆိုတော့ကျွန်တော်တို့ပြန်တွေ့မိတယ်ခင်ဗ
ျဟုတ်ကဲ့ဒီဦးသိန်းစိန်တမနာရာတို့ကိုမယူခင်တည်းကပဲကျွန်တော်တို့ဒီပြည်ပမှာရောက်နေတဲ့မြန်မာဒီမိုကရေစီရေလှုပ်ရှားနေကြတဲ့အဖွဲ့အစည်းတွေပုံကိုယ်တွေကလည်းပဲဒါကိုပြောနေတာပါပဲဒီဦးသိန်းစိန်ကလည်းပဲဒီဗိုလ်ချုပ်မှုကြီးတန်းရွှေတို့ရဲ့လက်အောက်ကနေပြီးတော့ပေါ်ထွက်လာခဲ့တဲ့စစ်ကောင်းဆောင်တယောက်ဖြစ်တယ်ဒီတော့အပြင်ပပုံတန်အပြင်သဘောထားပျော်ပြောင်းပုံရတယ်လို့အများကပြောနေကြပါမယ်လို့ ပိတ်ပြီးတော့ထူတာမှမဟုတ်ပါဘူးဆိုတဲ့ဝေဖန်ချက်တွေကျွန်တော်တို့အများကြီးကြားခဲ့တာပါဒါပေမဲ့လည်းပဲဒီနိုင်ငံတကာအစိုးရတွေတချို့တွေကတော့ရွေးကောက်ပွဲလုပ်ပြီးတော့အခုလိုလွတ်တော်တွေပါနေပေါ်ထွက်လာတဲ့နိုင်ငံရေးပါတီတွေနဲ့စုံစုံလင်လင်ဖြစ်လာတယ်ဆိုတော့ဒီဒီမိုကရေစီဘက်ကဒါခြေတလှမ်းတော့လှမ်းလာတယ်ဆိုပြီးတော့ကြိုဆိုတဲ့လူတွေကလည်းရှိခဲ့တာပဲဒါပေမဲ့စောစောကပြောခဲ့သလိုပဲဒီကျွန်တော်တို့နိုင်ငံရေးအကျဉ်းသားဆိုတာเนาะဒီကိုယ့်ရဲ့ယုံကြည်ချက်ကြောင့်မလို့အကျဉ်းချခံနေရတဲ့လူတွေဖြစ်ပါတယ်ကိုယ့်ရဲ့ယုံကြည်ချက်ကြောင့်မလို့အစိုးရရဲ့ဒီလုံနီးလုံဟန်နေဥပဒေတွေကိုဝေဖန်နေပြောကြတယ်เนาะမကျေနပ်တာကိုဖွင့်ဟတယ်ဒီယုံကြည်ချက်ကြောင့်အကျဉ်းချနေတဲ့လူတွေကိုเนาะသူတို့ကိုဒီခိုးဆိုးလူရဲ့ဒီတပ်ဖြတ်နေကြတဲ့ရာဇဝတ်သားတွေတဲ့တောင်မှပဲပြင်းထန်ကြီးလေးတဲ့ဒီပြစ်ဒဏ်ကြီးချမှတ်ထားတာဟာတော်တော်ကိုပဲကြီးတန်တဲ့ကိစ္စပါဒီတော့ဒီလူတွေကိုနော်ဒီနိုင်ငံရေးကျင်းသားတွေကိုပြန်ပြီးတော့လွှတ်ပေးလိုက်မယ်ဆိုလို့ရှိရင်ဒါခုနကပြောသလိုတိုင်းပြည်တည်ဆောက်ရေးအတွက်ကိုအများကြီးအထောက်အကူဖြစ်လာမယ်ဆိုတာကိုဒီအခုလက်ရှိအုပ်ချုပ်နေတဲ့အစိုးရအနေနဲ့ဒါသဘောပေါက်နားလည်ဖို့ကောင်းတာပါကျွန်တော်ဆက်မပြောခင်မှာဦးမျိုးသိန်းနဲ့ကျွန်တော်မေးပြလိုက်ခင်ဗျအခုနပြောခဲ့တဲ့နော်ကျွန်တော်တို့ဒီအနောက်နိုင်ငံတွေမှာတော့သမရအစ်တယောက်အရက်တရာပြည့်သွားပြီဆိုရင်ကဲဘာတွေထူးခြားလာပြီလဲဆိုတာမေးလေရှိပါတယ်အဲ့တော့ဦးမျိုးသိန်းရောဘယ်လိုများမြင်လဲခင်ဗျ
ဘွားဘောဒီမြမပြီးမှာတကယ်ပဲတိုးတက်စီတယ်ဆိုရင်ဒီသမရသိက်လို့ပြောတဲ့ဦးသိန်းစင်ဆိုရပါတော့သူကနေပြောတကယ်ကိုသူတို့ကစစ်မှန်နေမြမပြီးမှာတိုးတက်မှုကိုလိုချင်တယ်ဆိုရင်အဓိကအကြောက်ဆုံးအချိန်က၃ချက်ရှိပါတယ်သူတို့လုတင်တာပါတော့ရပောင်းတရားအတွင်းမှာနံပါတ်၁အချက်ကတော့ခုနကအပြင်ပြသွားသလိုပဲမြမပြီးမှာရှိတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုခြွင်းချက်မရှိချက်ချင်းကိုလုတ်ပြရမှာဖြစ်ပါတယ်နံပါတ်၂အချက်အနေနဲ့သူတို့လုတင်တာကတော့ဒေါအောင်ဆန်းစုကြည်ခေါင်းဆောင်နဲ့တကယ့်ဒီမိုကရေစီခေါင်းဆောင်တွေနဲ့ဦးသိန်းစင်အစိုးရကအချိန်မဆိုင်မဲ့နဲ့ချက်ချင်းတွဲဆုံဆွေးနွေးပြီးတော့မြန်မာပြည်မှာဖြစ်ပေါ်နေတဲ့အကျက်တဲတွေကိုအဖြေရှာပြီးတော့ပူးပေါင်းဆောင်ရွက်ဖို့လိုပါတယ်။နံပါတ်3ချက်ကတော့မြန်မာပြည်မှာပြည်တွင်းငြိမ်းချမ်းရေးရရှိအောင်လုပ်ဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ။အခုတို့ရပောင်းတရားသာပြည်သွားတယ်။တို့အနေနဲ့ဒါတွေတစ်ခုမှမလုပ်ခင်းနဲ့ဒါနဲ့စန့်ကြပ်တွေကတို့တို့လုပ်နေတာမြင်ရတဲ့အတွက်ဒါကတို့အနေနဲ့ကဘောင်းမီကနေပြီးတော့ပစိုးကိုပြောင်းဝက်ပြီးတော့ဘာမှပြောင်းလဲမှုမရှိတဲ့ဆဲအစိုးရသာဖြစ်တယ်ဆိုတာပုံမူပြီးတော့သိတာထင်ရှားလာပါတယ်ခင်ဗျဆိုတဲ့ခါကျတော့ဥပမာဆိုလို့ရှိရင်တို့အတူအရောင်ပေါ့နော်ဒီဟိုဟာပေါ့ဟိုလူငယ်ချမ်းသာခွင့်ပုံစံမျိုးလုပ်တယ်ဒါပေမဲ့အဲ့မှာလည်းဟိုရာဇဝတ်အကျဉ်းသားတွေပဲလွှတ်လိုက်တယ်ဒါအပြင်အခုဆိုလို့ရှိရင်ကျွန်တော်တိုင်းသားဒေသတွေမှာထိုးစစ်တွေပိုးဆင်းလာတယ်ပြန်ပြီးတော့အရင်ကငင်းငယ်ယူခဲ့တဲ့လူတွေနဲ့တော့ပြန်ပြီးတော့တိုက်ခိုက်လာခဲ့တယ်ဆိုတော့ဒါကိုကြည့်ချင်းအဖြစ်နဲ့တို့ကပြည်တွင်းငင်းငယ်မှုကိုလည်းတို့မလိုလားဘူးတခါပြီးခဲ့တဲ့လွန်ခဲ့တဲ့အပတ်ကပဲဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နောက်ကဒေါအောင်ဆန်းစုကြည်တို့ကိုဒီနိုင်ငံရေးလှုပ်ရှားမှုတွေမလုပ်နဲ့ဆိုပြီးတော့ပြည်ထောင်ဝန်ကြီးဌာနအမိန့်နဲ့ဒီစာရောက်လာတာရှိတယ်။ဆိုတော့ဒီရက်တရအတွက်မှာသူတို့ကဘာကိုပုံလုံးလာလဲဆိုတော့အတိုက်ခံအင်အားစုတွေကိုပုံမူပြီးတော့ချိန်မုံလာတာကိုပဲတွေ့ရတဲ့အတွက်ဒီဦးသိန်းစင်အစိုးရဆိုလို့ရှိရင်ဗိုလ်ချုပ်မှုကြီးတန်းရွှေလိုပဲသဘောထားသိမ်းမှာပြီးတော့မြန်မာပြည်မှာတကယ်တွေ့ဆုံဆွေးနွေးလုပ်ဖို့စံနှက်ရှိရလားဆိုတော့မေးခွန်းထုတ်เสียရှိပါတယ်ခင်ဗျာ။
ဟုတ်ကဲ့အဲ့တော့ခုနကကျွန်တော်လည်းပြောခဲ့ပြီးပါပြီနော်ဒီနိုင်ငံရေးကျင်းသားတွေပြန်ပြီးတော့လွှတ်ဖို့ဆိုတဲ့ကိစ္စမှာနိုင်ငံရေးကျင်းသား2000ကျော်ရှိတယ်ဆိုတာအကုန်လုံးစည်ရင်းနဲ့အင်းနဲ့ဒီရှိနေတဲ့ကြားတွေကပဲဒီမြန်မာအစိုးရတွေကတော့မြန်မာအစိုးရခေါင်းဆောင်ပိုင်းကပုံကိုယ်တွေကတော့မြန်မာနိုင်ငံမှာနိုင်ငံရေးကျင်းသားမရှိဘူးလို့ပဲဆိုပြောနေကြတာပါဒါတော့ဒီနိုင်ငံရေးကျင်းသားတွေကိစ္စရထားအပြင်ဒီဗီဒီယိုသမားစာနယ်ဇင်းသမားနော်အက်ဒီတာလေးဓာတ်ပုံဆရာလေးကိုလည်းပဲဖမ်းဆီးအကျဉ်းချထားတယ်လက်ရှိပါလေနောက်နောက်ကိုနေဖုံးလတ်တို့လိုဘလော့ရေးသားတဲ့လူတွေသူတို့တွေကနိုင်ငံအကျိုးပျက်စီးရာပျက်စီးကြောင်လုပ်တဲ့လူတွေမဟုတ်ဘဲနဲ့အခုလိုကြီးလေးတဲ့နှစ်ရှည်ပြစ်ဒဏ်ကြီးကြီးကြခံနေရတာတော်တော်ကိုပဲစိုးပွားပါလေဒီတော့ဒီလိုပုံကိုယ်တွေကိုပြန်ပြီးတော့လွှတ်ပေးဖို့ကိစ္စတွေအပြင်နောက်တစ်ဖက်မှာကြည့်ပြန်လို့ရှိရင်လည်းပဲဒီတိုင်းရင်းသားစီလုံးညီညွတ်ရေးအတွက်ကိုလုံးပန်းမယ်ကြိုးပမ်းမယ်လို့ပြောထားပေမဲ့လို့အခုဒီကချင်ပြည်နယ်ဘက်မှာဆိုလို့ရှိရင်တော်တော်ကိုပဲစိုးစိုးဝါးဝါးနော်တိုက်ပွဲတွေဖြစ်လာခဲ့တယ်စည်ရေးချင်နေတာစိုးဝါးလာတာပါပဲဒီတော့တိုင်းသားစီလုံးညီညွတ်ရေးအတွက်ဆိုတာဘာမှကျွန်တော်တို့တော့မမြင်မိပါဘူးကိုကိုမောင်မျိုးခင်ဗျအဲ့ဒါဘယ်လိုများသုံးသပ်မိပါ့မလဲ
ဟုတ်ကဲ့ဒီတရင်သမားတွေကိုအခုချိန်ကြီးဆက်ပြီးတော့ဖန်ထားတဲ့ကိစ္စပါနော်ကျွန်တော်တို့ဟလာတေချာပြန်သိချင်တေချာပြန်ပြီးတော့စဉ်းစားကြည့်မယ်ဆိုရင်အာဟုတ်ကောင်းတာတစ်ချက်ရှိပါတယ်အဲ့ဒါကဒီအရင်စစ်ဆိုရလက်ထက်တုန်းကမှရန်ပိုင်ရန်ကသူတို့မှနိုင်ငံရေးအကျဉ်းသားတွေရှိတယ်ဆိုတော့ဒီတို့ရဲ့သတင်းစာတွေမှာရန်ဖန်ရန်ခဝင်ခံလေးရှိတယ်။ဒါပေမဲ့လို့အခုဆိုရတဲ့လက်ထက်မှာတော့နိုင်ငံရေးအကျဉ်းသားလုံးဝမရှိပါဘူးဆိုပြီးတော့ဒီစစ်ဆိုဒီလက်ရှိဆိုရရဲ့ဒီထိပ်ပိုင်းကောင်းဆောင်တွေကနေကိုယ်တိုင်ပြောခဲ့ပါတယ်။ဒါဟာတော်တော်လေးမှားတယ်မှားတဲ့လို့ရမလုံတဲ့လို့ရလို့ကျွန်တော်ထင်ပါတယ်။ဘာကြောင့်မလုံတဲ့လို့ရလို့ပြောရတယ်လဲဆိုတော့အဲ့ဒီလိုလုံးလိုက်ခြင်းအပြင်ဒီအမျိုးသားပြန်လည်ရင်ကြားစီရေးကိုတိတိကျကျထိခိုက်စေပါတယ်။ဘာကြောင့်လဲဆိုတော့ဒ တကယ်ရှိတော့သူတို့မရှိဘူးလို့ညင်းနေတဲ့ကြောင့်သူတို့ကိုဒီနိုင်ငံရေးကျင်းသားတွေကိုပေးတဲ့ဟာဒီထောင်ထဲမှာပေးတဲ့အခွင့်အရေးတွေလည်းပေးဖို့အစီအစဉ်မရှိသလိုဒီနိုင်ငံရေးကြောင့်ဖန်ခံထားတဲ့သူတွေကိုနိုင်ငံရေးသမားတွေလို့သတ်မှတ်ပြီးတော့သူတို့နဲ့နောက်ပိုင်းတန်းကြီးခေါင်းရောင်းကြိုးအတွက်ဆက်ပြီးတော့ဆွေးနွေးမယ်လာလာလေပြေးပြင်သွားတဲ့သဘောရှိပါတယ်။ဒါကတပိုင်းမှာနောက်ပြီးတော့သ ဒီနိုင်ငံရဲ့အတွက်မှာဒီပွင့်လင်းမြင်တာတဲ့နိုင်ငံရေးတိုးတက်မှုအတွက်အဓိကအကြဆုံးအထောက်ပံ့အပြုဆုံးဖြစ်တဲ့သတင်းလွှတ်ခွင့်ကိုဆက်ပြီးတော့ပြင်ထားခြင်းဟာနိုင်ငံပုံဖြိုးမှုကိုလည်းဆုပ်ယုပ်စေလို့ဒီလက်ရှိအစိုးရရဲ့ဟလာဒီဒီမိုကရေစီကိုပေါ်ဆောင်နေပါတယ်ဆိုတဲ့ကတိတကားကိုလည်းပဲဒီပြောစကားကိုလည်းပဲလူတွေယုံကြည်ခြင်းပဲဖြစ်ပါတယ်ခင်ဗျဟုတ်ကဲ့အဲ့တ
ဘာကြောင့်မို့လို့နော်သူတို့အနေနဲ့ဒီပုံကိုယ်တွေကိုပြန်ပြီးတော့မလွတ်ပေးနိုင်ရတာလဲဆိုတော့အဲဒီစဉ်းစားကြတစ်ခုဖြစ်လာပါပဲ။ဟိုကိုမင်းတို့ရောခင်ဗျဘယ်လိုများအဲဒီကိစ္စပုံမှန်သုံးသပ်မိပါလဲ။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီနိုင်ငံရေးသမားတွေသတင်းသမားတွေဖန်စီထားတဲ့ကိစ္စရည်ကတော့ပြမနိုင်ငံတို့မှာဒီအမောက်ပြောကားတွေဘာတွေရှိတယ်ဆိုတာကိုသူကပြသနေတာဖြစ်တယ်။အဲဒီ
ဒီမှာဒီတည်င်းသမားတွေကနေပြီးတော့မြန်မာနိုင်ငံအတွင်းမှာရှိတဲ့တည်င်းတွေဘယ်လိုပဲယူဖို့ဗျာယူတဲ့အခါမှာသူတို့ယူတဲ့ဥစ္စာကပုံမှန်တိုင်းယူတာပဲဖြစ်တယ်ပုံမှန်လေးယူတာပဲဖြစ်တယ်ဟုတ်ကဲ့ဒီတိုင်းနာစီလုံးညီညွတ်တွေကိစ္စလည်းပဲအမှန်အင်တာနက်ကိုကျေပြတဲ့ကိစ္စပါတရားဟိုဒီဥသိမ်းစိန်လို့အစိုးရအဖွဲ့ကနေပြီးတော့တိုင်းနာစီလုံးညီညွတ်တွေကြိုးပမ်းဆောင်ရွက်သွားမယ်လ မဟုတ်ဘဲနဲ့ဒီအစိုးဘက်ကိုဥတည်သွားတယ်လို့ပဲပြောကြမှာပေါ့လေဒီပြီးခဲ့တဲ့ AB မေဇွန်3လကာလအတွင်းမှာပေါ့လေကရင်ပြည်နယ်ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တို့မှာတမတော်ထိုးစစ်တွေပေါ်ပေါက်လာခဲ့ပြီးတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တိုက်ပွဲတွေဖြစ်ပွားခဲ့တယ်ဗျာကရင်ပြည်နယ်ဘက်မှာ DKBA KNU ပူးပေါင်းတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားခဲ့တယ်အဲဒါအပြင်မွန်ပြည်နယ်ဖះသုံးစုနယ်ဘက်မှာလည်းပဲတိုက်ပွဲတချို့ဖြစ်ခဲ့ပါတယ်အဲပို့ပြီးတော့ဆိုတာကတော့ဒီရှမ်းပြည်ဘက်မှာ SSA ရှမ်းပြည်တပ်မတော်တပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်တာဒီနောက်ပိုင်းဂျွန်လာထဲမှာကချင်ပြည်နယ်အတွင်း KIA တပ်ဖွဲ့တွေနဲ့အစိုးရတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားတဲ့အတွက်ကြောင့်ဒေသခံတိုင်းရင်းသားတပေါင်းကျော်လောက်ဥယျာဉ်စွန့်ခွာပြီးတော့ထွက်ပြေးကြရတယ်ဆိုတဲ့သတင်းတွေပေါ်ထွက်ခဲ့ပါတယ်ဒီလိုပြည်တွင်းစစ်အခြေအနေမျိုးတွေပေါ်ထွက်လာခဲ့ပြီးတဲ့နောက်အဲ့ဒီပြည်နယ်၃ခုစလုံးကအခြေအနေကိုပေါင်းလိုက်မယ်ဆိုလို့ရှိရင်စစ်ပြေးဒုက္ခတွေပေါင်း14,000ကျော်လောက်ရှိတယ်လို့သိကြရပါတယ်ဒါတွေဟာဆိုလို့ရှိရင်တိုင်းရင်းသားစီးလုံးညီညွတ်ရေးဆိုတဲ့ကိစ္စနဲ့လာလာကြီးဆန့်ကျင်နေတဲ့ကိစ္စပါပဲအဲ့တော့ကကိုမျိုးသိန်းအနေနဲ့ရောဒီတိုင်းရင်းသားတွေပေါ်မှာသူစစ်စင်ဖိနှိပ်နေတာတွေနဲ့ပတ်သက်ပြီးဘယ်လိုများမြင်ပါသလဲခင်ဗ
ျဟုတ်ကဲ့ခင်ဗျကျွန်တော်တို့ကတော့ဟိုရင်နေကတော့ကျွန်တော်ဂျိုတက်ထားပါတယ်။ဘာကြောင့်လဲဆိုတော့ဒီစစ်အစိုးရအဆက်ဆက်တွေကဘယ်တော့မှသူတို့စေတနာမမှန်ခဲ့ဘူးမယူသားခဲ့ဘူး။ဆိုတော့ကျွန်တော်တို့ကဘယ်လိုဂျိုတက်ထားလဲဆိုတော့သူတို့မှတကယ်ကိုဒီ plan နေနဲ့သွားတယ်လို့ကျွန်တော်တို့မြင်တယ်။သူတို့ main master plan ကြီးကိုသူတို့ဒါကိုသူတို့ account ထဲပို့နေတယ်လို့ကျွန်တော်ထင်တယ်။သူတို့ရဲ့အဓိကရည်ရွယ်ချက်ကြီးမှန်းချက်ကြီးပေါ့သူတို့အဲ့ဒါမဟာဗျူဟာမြောက်ရည်ရွယ်ချက်ကြီးကိုသူတို့လှုပ်ဆောင်နေရလို့ကျွန်တော်တို့မြင်တယ်။ဘာကြောင့်လဲဆိုတော့သူတို့ဒီဗိုလ်ချုပ်မူကြီးတန်းရွှေသူနိုင်ငံရေးကိုတော်တော်လေးကစားသွားတယ်။ကစားပြီးတော့တောက်လျှောက်နိုင်ငံတကာကိုလည်းလှည့်စားသွားတယ်။လှည့်စားသွားပြီးတဲ့အခါမှာစစ်အစိုးရကနေပြောရသားအစိုးရဆိုပြီးတော့နိုင်ငံတကာကမြေထင်အောင်ထင်မှားဖြစ်အောင်လို့သူဥသိမ်းဆိုင်လှုပ်သွားတယ်။လှုပ်သွားပြီးတဲ့အခါမှာသူတို့အစိုးရစစ်အစိုးရအနေနဲ့လှုပ်လို့မလို့တဲ့ကိစ္စတွေကိုနောက်အစိုးရလက်ထက်မှာသူတို့ချထားပြီးခဲ့တယ်။ဒါပေမဲ့အဲ့မှာလည်းဘာတွေလုပ်ရမယ်ဆိုတော့သူတို့ကငွေတွေရှိထားပြီးသားလို့ကျွန်တော်မြင်တယ်။ဆိုတော့သူတို့အနေနဲ့ကဟိုအရင်လက်နက်ကင်အဖွဲ့တွေနဲ့သူတို့ကဒါကသူတို့ဟိုညင်းညမ်းယူခဲ့တယ်ပေါ့လေ။သူတို့အပြစ်ခတ်ရက်စင်းလုတ်ခဲ့လုတ်ခဲ့တယ်ဆိုတော့ဒါကနာအဖနဲ့ပြောရတဲ့စကားဆိုတော့သူတို့ဒါကိုလှည့်စားဖို့ကြိုးစားတယ်လို့ကျွန်တော်မြင်တယ်။ဆိုတော့အခုဦးသိန်းစိန်အစိုးရလက်ထက်မှာကျတော့အာဒါဒီမိုကရေစီအစိုးရဆိုပြီးတော့သူတို့ကပြောမယ်။ဒါကသူတို့ကလုတ်ပါဆိုပြီးတော့သူတို့ကလည်းသူတို့ဒီတိုင်းသားလက်နက်ကင်အဖွဲ့တွေအနေနဲ့ကလက်ခံလို့မရတဲ့အခြေအနေပေါ့ခုနလိုပေါ့ဒီလက်ကြောင်ဆောင်တက်ခွဲကိစ္စလို့ဟာမျိုးလို့ဆောက်ရှိအခြေခံဥပဒေကိုအတည်ပြုရမယ်သစ္စာခံရမယ်လို့ကိစ္စမျိုးတွေပေါ့နော်။နောက်တိုင်းသားအဖွဲ့အစည်းတွေအနေနဲ့သူတို့တိုင်းသားအခွင့်အရေးကိစ္စတွေပေါ့အဲ့ဒါတွေကိုအမခံချက်မရှိတဲ့ဒီ2008 constitution ကိုပေါ့နော်အခြေခံဥပဒေကြီးကိုသူတို့သစ္စာခံရမယ်ဆိုတဲ့ကိစ္စဒါတွေကမဖြစ်နိုင်ဘူး။ဆိုတော့မဖြစ်နိုင်ဘူးမလုပ်နိုင်ဘူးဆိုတော့လေဦးသိန်းစိန်အစိုးရကကြိုသိပြီးသားပဲ။သိပြီးသားပဲဆိုတော့သူတို့အစိုးရအနေနဲ့ကတော့လက်ဦးမှုရအောင် ตัวดีไซน์ตอนนั้นก็ยังพอดีกูพิบลิสิจันนรุอัดได้แค่พอดีกี่พิบลิสิอะไรกูตัวว่าอินอาตงพีเชียงวาลีเมลูร์จันนรุมีเนี่ยสำหรับจันนรุอันนี้เนี่ยการอบอ่ะเนาะดีนั่งยังก็สุยารีอาพิบลิสิปีรุมาชีเดปีดูยาพิบลิสิดีลูมีวัดยาริกูจันนรุก็อันนี้เรามีชีพยามขันเป็นเนี่ยดีกูแล้วนับกันนี่พี่รบอ่ะเนาะแต่แกกูพี่ว่าเทลล์ตัวลูกสองลาบูร์จันนรุมีมีวันลูกปูดูเรลูกจันนรุมีเนี่ยครับเนี่ยโอเคกูดีมา
จำนวนประเด็นที่มาเรื่องกูมีเนี่ยจ้าละบ่เนาะปีเกิดจะไปนี่มาสูงจีนดวงสันสูงจีนลูกชายมือตัวเมื่อมาตัวอะไรดวงสันสูงจีนเนี่ยนั่งงานจ้าลาจ้าเลยตั้งแต่มาในกองทัพนี่เนี่ยตัวจ้าสูงจีนสูงจีนเลยถ้าเป็นดวงสันสูงจีนเนี่ยตัวเนี่ยตั้งเงี้ยเนี่ยที่ปุ๊บปั๊บไปกูประกันพยาบุตรว่าแกจ้าเลยข้ามาเลยไปโอ้บ้ามาหน้าเช็ดไม่ใช่แกบุษราเลยจ้าเลยแต่เมื่อลูกสอดสอบไปนี่มาเปลี่ยนกันเลยเนี่ยเลยพี่รู้ คือยี่ตัวเด็กเข้ามาในงานยี่เนี่ยปัจจัยลูกพี่เอาเมื่อสู่เมื่อสิ่งเมื่อสู่ลูกชิ้นเนาะสู้จู่เลยพอลานในเนี่ยสุรามิวตรีปีท่าเลยสิเลยที่รู้ที่ดวงสันสุจิโกกูแต่เพื่อมาลุทาบีรู้แต่เพื่อมาการู้ที่พี่ในมือเลยอ่ะโอ้ปูปูบีรู้ไปสู้อะไรไอ้รู้ที่ใจน่าตัวนี้ลูกชิ้นพี่ดูรีเบก้าโอ้เสร็จแล้วบีรู้แต่ยี่ขันนี่ไม่มาลาสุอะไรไปพี่เอาเลยดูว่าพี่เอาลาลาบุรีที่รู้
เยอะบางทีอากูจะลาไปรอชีสเซอร์ไปรอที่รู้เสียตัวเองไปรู้มีอาชูเซอร์ที่พิลานในเมื่อจะนรุสเนาะส่วนนี้จีจ้าเอาละกูมองมีไปรู้มีอะไรกันละโอเคที่มีตอนนี้มองกันที่พ่อจุนนั้นพัฒนาเกี่ยวกับดวงสันสุจินนั้นพัฒนาเกี่ยวกับจันทร์รู้ที่ยังเจ้าเจ้าออกมาที่ดวงสันสุจิโก้กลุ่มอยู่หลายที่ในงานจ้ากันหลายที่ในงานจ้าอีกวันจีเราเส้นสีเป็นกลุ่มอยู่ในรูปมาที่น่าเชื่อไม่ใช่ตัวเป็ดด้วยกิจกรรมอยู่เลยแล้วนับไปรอที่ดวงสันสุจิจ ကျွန်တော်မြင်ပါတယ်အပြုသဘောဆောင်တဲ့ကိစ္စတွေလိုပဲကျွန်တော်တို့မြင်ပါတယ်ဒါပေမဲ့တစ်ချိန်တည်းပါပဲလေဒီဘုတ်ကျုပ်တစ်ချိန်တည်းပါပဲလေဦးသိန်းစိန်ကသူ့အမိန်ကုန်းထဲမှာပြောသွားခဲ့တဲ့အထက်မှာဒီ NLD ကိုယူရပြီးပြောတာပါဒါပေမဲ့လို့အဲ့ဒီမှာတော့သူတို့တိကျမပြောပါဘူးဒီဥပဒေရဲ့ရည်တည်ခွင့်မရှိတော့တဲ့နိုင်ငံရေးပါတီတစ်ခုကိုပဲရင်းနဲ့ဒီစစ်ဒီအစိုးရဘက်ကနေသဘောထားကြီးကြီးထားပြီးတော့ဟာဒီခွင့်လွှတ်တာတွေရှိတယ်နောက်ပြီးတော့ဒီအတူတူပူပေါင်းဆောင်ရွက်လို့ရမယ့်ဟာမျိုးတွေကိုမျှော်ကြည့်တာမျိုးတွေရှိတယ်ဆိုသဘောမျိုးသူပြောခဲ့ပါတယ်ဒါပေမဲ့လို့လက်တွေ့မှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဖျက်သိမ်းမှုစ조사တဲ့ကိစ္စမျိုးတွေကျွန်တော်တို့တွေ့လာပါတယ်ဒါတကယ်ကိုမဖြစ်တဲ့ကိစ္စပါဘာကြောင့်လဲဆိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရှိနေလို့သာလျှင်ဘုလိုလိုတဲ့အချိန်အထိရည်တည်နေလို့သာလျှင်ဒေါအောင်ဆန်းစုကြည်နဲ့ဟာဒီနိုင်ငံသားခေါင်းဆောင်တွေနဲ့အဲ့ဒါပြောဆိုဆွေးနွေးဆက်ဆံနိုင်လို့တော်လျင်ဒီစေအစိုးရကနေရတအစိုးရကိုအတွင်ပြောင်းလာတဲ့ကိစ္စကိုနိုင်ငံတကာကမယုံကြည်ပေမဲ့လို့အခုချိန်ထိစောင့်ကြည့်နေတဲ့အနေအထားရှိပါတယ်။တကယ်လို့ဒါသူတို့အနေနဲ့ဒီမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုလုံးဝချိန်ဖုံးတဲ့သဘောမျိုးနဲ့အဲ့ဒါညှိုးတေးကြီးကြီးနဲ့သူတို့ဖျက်ဆီးပစ်လိုက်မယ်ဆိုလို့ရှိရင်တော့အဲ့ဒီညှိုးနှင်းချက်ပေါ့ကြောက်သွားမယ်သဘောရှိပါတယ
်။ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်။အဲ့တော့အခုပြောခဲ့တဲ့ဥမောင်မြင့်ပြောခဲ့တဲ့အပေါ်မှာကိုမျိုးသိန်းရောဘယ်လိုများမြင်လဲခင်ဗျာ။
ဟုတ်ကဲ့ခင်ဗျာဒါကခုနကဟိုကျွန်တော်လေးသဘောတူပါတယ်ဆိုတော့နောက်တစ်ချက်ကဘာရှိလဲဆိုတော့တကယ်လို့သာသူတို့ပေါ့နော်ဒေါအောင်ဆန်းစုကြည်ကိုဒါမှမဟုတ်ရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုသူတို့အပြတ်သက်ချိန်မုံမယ်ဆိုရင်တော့ပြည်သူတွေအနေနဲ့ကတော့ကျွန်တော်တို့ထင်တယ်ခင်ဗျဟိုဘလို့မှသိခံနိုင်လိမ့်မယ်လို့တော့မထင်ဘူးနောက်ကကျတော့အခုဆိုလို့ရှိရင်ဒေါအောင်ဆန်းစုကြည်ပြည်သူတွေရဲ့ချစ်ခင်မှုယုံကြည်မှုလေးစားမှုဟာဆိုလို့ရှိရင်တနည်းတစ်ခြားလဲပုံမှုများပြားလာတယ်ဟိုအရင်ကတည်းကပုံမူပြီးတော့ဟိုပါတော့ပြည်သူ့ရဲ့ထောက်ခံမှုဒေါအောင်ဆန်းစုကြည်ကရလာတယ်ဒါပြည်တွင်းမှာတခါနိုင်ငံတကာ level မှာဆိုလို့ရှိရင်လေဒေါအောင်ဆန်းစုကြည်ကဆိုလို့ရှိရင်တကယ်နိုင်ငံတကာခေါင်းဆောင်ကြီးတယောက်ဆိုတော့ဒီခေါင်းဆောင်ကြီးတယောက်နဲ့ဒီခေါင်းဆောင်ကြီးရဲ့ပါတီကိုချိန်မုံမယ်ဆိုလို့ရှိရင်တော့စစ်အစိုးရဟာဆိုလို့ရှိရင်တကယ်ကိုညံအမျှော်မြင်မဲ့ရချတယ်ဒါအပြင်ကိုကျွန်တော်ဒီဟာပေါ့နော်အဲ့လိုမျိုးလုပ်လိုက်မယ်ဆိုလို့ရှိရင်တော့တို့ဒီအရှိအလေပိုင်းဒီတိုင်းမှာဖြစ်နေတဲ့ကျွန်တော်လူလူဆန္ဒပြပွဲတွေအုံကြွမှုတွေကပေါ်ပေါက်လာနိုင်စရာအကြောင်းရှိတယ်။ဒါပြင်အဲ့လိုမျိုးပေါ့အခုဆိုလို့ရှိရင်တနိုင်ငံလုံးတိုက်တာနဲ့ဆိုလို့ရှိရင်လည်းကျွန်တော်လူငယ် network တွေဆိုတာကအများကြီးပဲရှိတယ်ချိတ်ဆက်ထားတာရှိတယ်။ဆိုတော့ဟိုးအရင်ကနေမတူတော့ဘူး။တကယ်လို့သာတခုခုဖြစ်လို့ရှိရင်ဒီ network တွေကနေပြီးတော့တဆင့်နောက်တစ်ခါကျတော့ဒီ CSO တွေကနေတဆင့်ချိတ်ဆက်ဆောင်ရွက်ပြီးတော့ဒီမှာဆင်းမြန်စွာပဲဒီဟာကိုကျွန်တော်တို့ဟုတ်ပါအခန့်ချက်ညီညီလေးပေါ့နော်ပြန်လည်တုတ်ပြန်နိုင်တဲ့ဇာတ်ရည်အကြောင်းရှိတယ်လူတို့အုံကြွားမှုတွေဖြစ်ပေါ်လာနေတဲ့ဇာတ်ရှိတယ်လို့တော့ကျွန်တော်မြင်တယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျကျွန်တော်တို့အခြေအနေလာပါပြီအဲ့တော့ကိုမင်းတွင်ဦးရောခင်ဗျဒီဒေါအောင်ဆန်းစုကြည်ရဲ့ခရီးစဉ်နဲ့ energy ပေါ်မှာအခုလက်ရှိအစိုးရရဲ့သဘောထားတွေပေါ်ဘယ်လိုများသုံးသပ်မိပါလဲ
ဟုတ်ကဲ့ခင်ဗျကျွန်တော်ကတော့လေဒေါအောင်ဆန်းစုကြည်ရဲ့ခရီးစဉ်နောက်ပြီးတော့တခါဒေါအောင်ဆန်းစုကြည်ကနေပြီးတော့ဒီနိုင်ငံရေးပါတီမဟုတ်ဘူးတင်ထားတဲ့ကိစ္စဒီကနေပတ်သက်ပြီးတော့ပေါ့လေအဲ့တော့နည်းနည်းပြောချင်တယ်အဲ့တော့အဲ့ဒီလိုနိုင်ငံပါတီများမှတ်ဖို့နေရာလက်ဥရီနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လက်တလုံးဥရီပြဋ္ဌာန်းချက်တွေအရကဒါတွေကမပြည့်သေးဘူးဆိုတဲ့သဘောမျိုးမှဖြစ်နေတယ် အဲ့တော့ဒါတွေကိုဆက်လက်ဆောင်ရွက်သွားမလားဒါမှမဟုတ်လို့ရှိရင်ဘယ်လိုဖော်ဆောင်သွားမလဲဒီဥစ္စာတွေပေါ်မှာပြည်သူတွေကလိုက်နာသွားမလားအဲ့ဒါကျွန်တော်တို့စဉ်းစားမယ်အချိန်မျိုးဖြစ်တယ်လို့ကျွန်တော်ကမြင်တယ်တကယ်တမ်းကကျွန်တော်တို့ဒေါံစားစုကြည်နဲ့အနေဒီပါတီကနေပြီးတော့မျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့မှတ်ပုံတင်ထားတဲ့ဥစ္စာကခုချိန်ထိအတီးဖြစ်နေသေးတယ်အမှခံချက်ရှိန
ကျွန်တော်ဒီအခုကဥသိမ်းဆိုင်အစိုးရအနေနဲ့ကနိုင်ငံတကာကဘီသူကတို့မလက်ပြားတဲ့တော့ပါဘူး။နောက်ပြီးသူကတိုင်းပြည်ရောနာနာပြီဖြစ်ပါတယ်။ဒါကြောင့်အနေနဲ့တို့အနေနဲ့ဒီတိုင်းပြည်ကိုပြည်သူတွေရဲ့မျက်နှာကိုထောက်ထားပြီးတော့တကယ်ချင်းလိုက်အားလုံးကိုချက်ချင်းလှုပ်ပေးပါချမ်းချမ်းရှိ။
နောက်ကကြတော့ဒီတွဲဆုံဆွေးနွေးချက်ချင်းလုပ်ပါတွဲဆုံဆွေးနွေးဆိုတာတကယ်ဆန္ဒရှင်ချက်ချင်းတို့လို့ရတဲ့အာမျိုးဖြစ်ပါတယ်။ဗာစီကြံကြံဗာတမချက်မှမလုပ်ပါဘူး။တော်အောင်ဆန်းစုကြည်နဲ့ချက်ချင်းတွေ့ပြီးချက်ချင်းဆွေးနွေးပါ။ဒါအပြင်ပြည်တွင်းငြိမ်းချမ်းရအောင်လုပ်သင့်ပါတယ်လို့ကျွန်တော်အနေနဲ့ပြည်သူတွေကပြည်သူပြောနေတဲ့တိုက်တွန်းကြပါတယ်ခင်ဗျ။ဟုတ်ကဲ့ဟုတ် ဒီနိုင်ငံတွင်းမှာလည်းအတက်ခဲ့ပါတယ်ဒီနောက်ဆုံးကုန်ကြော်ကြရေးဆိုရင်လူငင်းချစာဝင်သူတို့ပြေးလိုက်တဲ့အတွက်ကြောင့်ဒီလန်နီပါတီကတခင်ဆိုကြီးလည်းပဲဒီပြည်တွင်းကိုပြောင်းဝင်လာပါတယ်နောက်ပြီးတော့ပြည်ချပါတီထောင်ပြီးတော့ဒီလက်နက်ကင်ဆန့်ကျင်ခဲ့တဲ့ဒီဝင်းကြီးကျော်ဟောင်းဦးနှုတ်ပင်လည်းပြည်တွင်းကိုပြောင်းရောက်လာခဲ့ဘူးပါတယ်ဒါပေမဲ့လို့နောက်ပိုင်းကျတော့ဒီအဲ
ဟလာလုံးဝလက်လက်မခံမနဲ့ဟလာဒီအတိုင်းပြည်ကောင်းရိုးအတွက်ကိုကြီးမျောပြီးတော့သူတို့လျှော့ပေးတဲ့နာကိုလျှော့ပေးပြီးတော့သူတို့ဆောင်ရွက်ကြမယ်ဆိုလို့ရှိရင်တော့ယူသားပြန်လည်ရည်ရည်ကိုဥတည်ပြီးတော့လုပ်မယ်ဆိုရင်တော့ကျွန်တော်ဒီနေ့လားလာကောင်းကြီးကြံသေးတယ်လို့ကျွန်တော်မြင်မိပါတယ်ခင်ဗျာတမနာကြီးဦးသိန်းစိန်အနေနဲ့အာနာရရှိလာတဲ့ရပ်ပေါင်းတရာကျော်လွန်လာတဲ့အခါမှာထူးခြားခြားမေ ပင်စင်စားသုံးတောင်းကျော်၄တောင်းလောက်ကိုပင်စင်လာဆောင်ငွေတွေတိုးပေးခဲ့တယ်ဆိုတဲ့သတင်းမှဖြစ်ပါတယ်။ဒီမှာနိုင်ငံမှာပင်စင်စားတွေကိုတက်ဆိုင်ရာအစိုးရတွေကလိလိရှုမျက်ကွယ်ပြုထားခဲ့တာနှစ်ပေါင်းကြာလာပြီဖြစ်ပေမဲ့အခုဒီချိန်မှာအခုလိုလာဆောင်ငွေတွေတိုးပေးလိုက်တဲ့အတွက်ကြောင့်ပင်စင်စားတက်ကြီးရွယ်အိုတွေသိန်းနဲ့ချီးပြီးဝန်တာအားရရှိကြမှာကိုတော့ကျွန်တော်တို့အသိမှတ်ပြုရ ဝင်ပြီး တော့ ဆွေးနွေးပေးခဲ့ကြတဲ့အတွက် BME မြန်မာသတင်းတမဲက ဥက္ကဋ္ဌ ဒေါက်တာဦးမောင်မောင်မြင့် အထက်အပြင် AHRC အာရှလူ့အခွင့်အရေးကောင်စီ မြန်မာအရေးတာဝန်ခံ ဦးမင်းလွင်ဦးနဲ့ BGC ဗမာဒီမိုကရက်တစ်ကွန်ဆန် အဖွဲ့ ဒါရိုက်တာဦးမျိုးသိန်းတို့ကို ကျေးဇူးအထူးပဲတင်ရှိကြောင်းပြောကြပါရစေ။သောတာရှင်ပေါင်းကိုစိတ်နှပြချမ်းမွှေးလန်းကြပါစေခင်ဗျာ။